ရှစ်ဦးစွာ MWBS ကထုတ်ဝေတဲ့အမျိုးသမီးငင်းညာရေးနယ်လုံခြုံရေးမိမန်ပြစန်စကူရီတီ 3B1 လေးလာသုံးသက်ချက်စာရန်ပါအချက်အလက်များကိုထုတ်လွှင့်ခွင့်ရရှိတဲ့အတွက်ကျေးဇူးတင်ပါတယ်။နားထောင်ခွင့်ရရှိသူများအတွက်လည်းအကျိုးရှိတဲ့သတင်းအချက်အလက်အကြောင်းအရာဖြစ်ဖို့မျှော်လင့်ပါတယ်။ပထမဦးဆုံးအနေနဲ့ MWBS ကထုတ်ဝေထားတဲ့ 3B1 လေးလာသုံးသက်ချက်စာတန်းရဲ့ရည်ရွယ်ချက်ကိုပြောပြခြင်းပါတယ်။ဒီစာတန်းကိုထုတ်လို့ရခြင်းရဲ့အဓိကရည်ရွယ်ချက်ကတော့အမျိုးသမီးငင်းညာရေးနဲ့လုံခြုံရေး Women Peace and Security 3B1 မူပေါင်းနဲ့ပတ်သက်ပြီး2021ခုနှစ်နောက်ပိုင်းမျိုးဥတော်လန်ရေးနောက်ပိုင်းကာလတွေမှာအမျိုးသမီးနဲ့မိန်းမငယ်လေးများကိုအထူးဗဟုပြုသတင်းအချက်အလက်ကောက်ယူစုဆောင်ပြီးစနစ်တကျအကဲဖြတ်သုံးသပ်ပြီးတော့မှအမျိုးသမီးနဲ့မိန်းမငယ်လေးများအမျိုးသားနဲ့ယောက်ျားငယ်လေးများအပေါ်တည်ရောက်မှုအခြေအနေများကိုတွေ့ချက်ခံမှမှုပြုလုပ်ရန်အတွက်ရည်ရွယ်ပါတယ်။အမျိုးသမီးငင်းညာရေးနဲ့လုံခြုံရေး Women Peace and Security 3B1 အမူပေါင်းအကြောင်းကိုလည်းမိတ်ဆက်ပေးခြင်းပါတယ်။အမျိုးသမီးငင်းညာရေးနဲ့လုံခြုံရေး Women Peace and Security မူပေါင်းကိုကုလသမဂ္ဂငင်းညာရေးကောင်စီ UNSC ကနေပြီးတော့တက္ကသိုလ်2000ပြည့်နှစ်မှာဆုံးဖြတ်ချက်အမှတ်335အနေဖြင့်တရားဝင်အတည်ပြုပေးခဲ့ပြီးငင်းချမ်းရင်းနဲ့လုံခြုံရေးကဏ္ဍအလုံးတွေမှာကျမရေးရရှုထောင့်ကိုထည့်သွင်းစဉ်းစားလက်ခံကျင့်သုံးဖို့တရားဝင်ခွင့်ပြုထားတဲ့မူပေါင်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်335မှာမူပေါင်း4ရပ်ပါဝင်ပါတယ်။1ကြိုတင်ကာကွယ်ခြင်း prevention 2အကာအကွယ်ပေးခြင်း protection 3ပူးပေါင်းပါဝင်ခြင်း participation နဲ့4ကျေးဇူးရင်းနဲ့ပြန်လည်ထူထောင်ရေး Relief and Recovery တို့ဖြစ်ပါတယ်။ဒီစာဆောင်မှာတော့အကာအကွယ်ပေးခြင်းပူပေါင်းပါဝင်ခြင်းနဲ့ကျေးဇူးရင်းနဲ့ပြန်လည်ထူထောင်ရေးမူပေါင်း3ခုကိုအဓိကထားပြီးသတင်းကောက်ယူသုံးသပ်မှုကိုပြုလုပ်ထားပါတယ်။အထူးတင်ပြချင်တာကတော့ဒီကနေ့ဝင်ငှမဲ့အချက်အလက်တွေကပြည်နယ်တိုင်းနဲ့နယ်စပ်ဒေသအချို့မှာလက်တွေ့အကောင်အထည်ဖော်လှုပ်ဆောင်နေကြတဲ့မြေပြင်မှာရှိနေတဲ့ခေါင်းဆောင်ကြီးများနဲ့ကိုယ်တိုင်တွေ့ဆုံပြီးတော့မှကောက်ယူထားတဲ့အချက်အလက်များဖြစ်ပါတယ်။ဆက်လက်ပြီးတော့ 3B1 စာတန်းပါတွေ့ရှိချက်များကိုကျွန်မအနေနဲ့အပိုင်း3ပိုင်းခွဲပြီးတော့မှဝေမျှပေးခြင်းပါတယ်။ပထမအပိုင်းအနေနဲ့အကာအကွယ်ပေးခြင်းမူပေါင်းနဲ့ပတ်သက်ပြီးလုံခြုံရေးနဲ့အန္တရာယ်ကင်းရှင်းရေးဆိုင်ရာစိုးရိမ်ပူပန်မှုများအကြောင်းကိုဝေမျှခြင်းပါတယ်။နိုင်ငံရဲ့မတည်ငြိမ်တဲ့နိုင်ငံရေးနဲ့လုံခြုံရေးအခြေအနေတွေကြောင့်နိုင်ငံသားတိုင်းအတွက်လုံခြုံရေးအန္တရာယ်အလွန်မြင့်တက်နေတဲ့အချိန်ဖြစ်တယ်။စစ်မှုထမ်းဥပဒေကြောင့်အမျိုးသားလူငယ်များကအဓမ္မတသားစုတောင်းစုဆောင်းခြင်းခံနေရတယ်လို့အမျိုးသမီးငယ်များနဲ့စီမံကိန်းဝင်ထမ်းတွေကတော့ခီးသွားလာချိန်မှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်ခြင်းခံနေရတာတွေကိုတွေ့ရပါတယ်။ဒါဟာစစ်ပုံတွင်ထားတဲ့ဒေသတွေမှာဂျင်ဒါအခြေပြုတည်ရောက်မှုရှိနေတယ်ဆိုတာကိုမိမောင်ထူပြနေပါတယ်ပြည်တွင်းစစ်အရှိန်မြင့်တက်လာတာနဲ့အမျှအကြိမ်ကြိမ်ပြောင်းရွှေ့ရခြင်းနဲ့ IDB အရေးအတွက်များတရှိန်ထိုးတူးတက်များပြားလာရခြင်းကြောင့်ကျမတို့ဒေသခံလူထုများဟာစိန်ခေါ်မှုများစွာနဲ့ကြုံတွေ့နေရပါတယ်မတိန်ကျင့်ကျူးလွန်မှုအပြင်ပြစ်ခတ်တပြတ်ချင်း IDB ကဲ့မင်မှာစစ်သားစုဆောင်ရန်အတွက်အမြဲရှာဖွေနှောက်ယှက်ခြင်းထွက်ပြေးသိမ်းဆောင်သွားသူတွေရဲ့နေအိမ်တွေကပစ္စည်းများလူယူခြင်းမိရှုခြင်းတွေကြောင့်စိုးရိမ်ပူပန်မှုများစွာနဲ့နေထိုင်နေရတဲ့အတွက်ပြင်းထန်တဲ့စိတ်ကျန်းမာရေးပြဿနာတွေပေါ်ပေါက်နေရပါတယ်။ကြောက်စိတ်စိတ်မလုံခြုံမှုတာသမီများရဲ့လိုအပ်ချက်ဖြည့်ဆည်းမှုခက်ခဲတာတွေမိသားစုရဲ့အနာဂတ်ရေးရာမတည်ငြိမ်မှုတွေစတာတွေကြောင့်ကုကေရာမရှိသလိုခံစားနေရပြီးနှစ်သိမ့်ဆွေးနွေးမှုအကူအညီများစွာလိုအပ်နေခြင်းဖြစ်ပေမဲ့ဒီလိုနှစ်သိမ့်ဆွေးနွေးပေးမှုကိုအပြစ်အဝမပေးနိုင်သေးတာလက်လမ်းမမီနိုင်တာတွေရှိနေတာကိုလည်းတွေ့ရပါတယ်အထူးသဖြင့် IDB ကဲ့များမှာအခြေခံကျန်းမာရေးအစီအမံနဲ့ဒီကိုရေးတန့်ရှင်ရေးအစီအစဉ်တွေမရှိခြင်းစာနာရိတ်ခါမဖူလုံခြင်းကျန်းမာရေးစောင့်ရှောက်မှုမလုံလောက်ခြင်းတွေကြောင့်ကျန်းမာရေးနဲ့ပတ်သက်ပြီးကိုဝင်ဆောင်များအတွက်မျိုးဆက်ပွားကိစ္စတွေမှာအခက်အခဲများစွာတွေ့ရှိနေရခြင်းအမျိုးသမီးနဲ့မိန်းမငယ်လေးများလိင်နဲ့ဂျင်ဒါအကြမ်းဖက်ခံရမှုများပိုများနေခြင်းအထူးသဖြင့် LGBTQI+ များအတွက်ကတော့ပုံမှန်ချက်ပုံမှုဆိုးရွားတဲ့အကြမ်းဖက်မှုတွေခံစားနေရတဲ့အခြေအနေများကိုကြုံတွေ့နေရပါတယ် CDM လှုပ်ရှားမှုမှာပါဝင်သူတွေအတွက်ဆိုရင်လဲစိတ်မလုံခြုံတာတွေစားနပ်ရိခာမရရှိတာတွေအလုတ်ထွက်လုပ်လို့မရတာတွေ CDM တွေကိုကူညီပံ့ပိုးဖို့ငွေတွေဖြတ်တောက်ခံနေရတာတွေကြုံတွေ့နေရပါတယ်ဒီကနေ့လိုနေထိုင်မှုစိတ်အလွန်ကြီးမြင့်နေတဲ့အချိန်မှာရှောင်ပိုးနေရသူစစ်ရှောင်နေရသူတွေအတွက်ခြုံပိတ်မိသူလို့ခံစားနေရပြီးတော့တချို့ကိုကိုကိုတေချောင်းကြံစီလာသူများရှိလာတယ်ဆိုတာကြားရတာကလည်းအလုံးကိုစိတ်တကက်ခံစားရပါတယ်ဒီလိုဖြေဖြေဖြစ်နေခြင်းယဉ်ကျေးမှုအရာမဟာဘောဝါဒကြီးစိုးမှုတွေကဂျန်ဒါမညီမျှမှုကိုပုံမှုဆိုးရွားလာစေပါတယ်ဒါကြောင့် WPS မူပေါင်းကိုအကောင့်ထည့်ဖော်ဖို့အရေးတကြီးလိုအပ်နေခြင်းဖြစ်ပါတယ်ဂျန်ဒါဒန်းတူညီမျှမှုအပေါ်အခြေခံပြီးပေါ်ပေါက်လာတဲ့ဒီမူပေါင်းဟာပဋိပက္ခအတွင်ငင်းညာရေးတည်ဆောက်မှုမှာအမျိုးသမီးခေါင်းဆောင်မှုပကိစ္စကိုအလေးပေးထည့်တင်ထားပြီးအမျိုးသမီးအတန်ပါဝင်လာဖို့အာမခံချက်ပေးထားပါတယ်အမျိုးသမီးအဖွဲ့များနဲ့မိုဝိုင်းကားတို့ပူးပေါင်းပြီးကြိုးပမ်းချက်တစ်ခုအနေနဲ့ NUCC ရဲ့ Gender Muwada ဆိုင်ရာပေါင်းစပ်ညီနိုင်ရေးကော်မတီ JCC ကနေပြီးတဆင့် WBS မူပေါင်းတစ်ခုကိုရေးဆွဲနိုင်ခဲ့ပါတယ်။မိုဝိုင်းကားမှာ WBS မူပေါင်း Gender အခြေပြုအကြံဖက်မှု GBB ဆိုင်ရာလမ်းညွှန်မှု PSEA ကဲ့သို့သောလိမ္မိုင်းဆိုင်ရာခြိပါနှောက်ယှက်ခြင်းအမျက်ထုတ်ခြင်းမဖွဲ့မရပြုချင်းဆိုင်ရာအကာအကွယ်ပေးရေးမူဝါဒတွေရေးဆွဲလာနိုင်ခဲ့တယ်ဆိုတာကိုလည်းသိရှိခဲ့ရပါတယ်ဒုတိယပိုင်းအနေနဲ့ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးမူပေါင်းနဲ့ပတ်သက်ပြီးဝေမျှပေးခြင်းပါတယ်ဒီကာလမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပိုပြီးတော့မှများလာခဲ့ပါတယ်နိုင်ငံတော်မှာစစ်ဘေးအပြင်တဘာဝဘေးဒဏ်များကိုလည်းခံစားနေရတဲ့အချိန်ဖြစ်ပါတယ်တွေ့ရှိရတဲ့အချက်တစ်ခုကတော့ပံ့ပိုးကူညီမှုကိုရယူတဲ့နေရာမှာရရွာလူထုများကြားမှာတာတူညီမျှမှုမရှိတာတွေ့ရပါတယ်။အထူးသဖြင့်အမျိုးသမီးမိန်းကလေးငယ်များနဲ့မတန်မဆွမ်းများ LGBTQI+ များအတွေ့ခွဲခြားဆက်ဆံမှုများကိုကြုံတွေ့နေကြရပါတယ်။ဝန်ဆောင်မှုရရှိမှုအတိုင်းအတာကိုကြည့်တဲ့အခါမှာလဲတနေရာနဲ့တနေရာထိရောက်မှုမတူညီကြတာတွေ့ရပါတယ်။တချို့နေရာကရရှိပြီးအချို့နေရာတွေမှာတည်ယူပို့ဆောင်မှုအခက်အခဲနဲ့လုံခြုံရေးအန္တရာယ်ကြောင့်ပုံမစွန့်စားပြီးတော့မှလှုပ်ဆောင်ရတာတွေရန်ပုံငွေအကန့်အသတ်တွေကြောင့်ဖြစ်တယ်ဆိုတာကိုလည်းကျွန်တော်တွေ့နေရပါတယ်။ဒါအပြင်ထိခိုက်လွယ်သူများကိုကာကွယ်နိုင်ရေးအတွက်ဒေသခံအာဏာပိုင်တွေအကြားမှာဘုံရက်တိချက်မရှိတာတွေလူမှုအတိုင်းအဝိုင်းမှာအမျိုးသမီးအခွင့်အရေးကိုဥစားပေးကိစ္စတစ်ခုအနေနဲ့အလေးထားခြင်းမရှိတာတွေကလည်းနေရှိုင်းစွာအမြင့်တည်နေတာကိုတွေ့ရှိရပါတယ်။တွန်လိုင်းရေးတပ်ဖွဲ့များအတွင်ခမန်းကြီးအရ80ရာခိုင်နှုန်းကဒီကိစ္စတွေကိုကင်တွယ်ဖြေရှင်းဖို့ဥစားပေးဆောင်ရွက်ရမယ့်ကိစ္စတရားမဟုတ်ဘူးလို့ခံယူနေကြတာလည်းတွေ့ရပါတယ်။ GBB နဲ့ PSEA ကျူးလွန်သူများကိုဖမ်းဆီးရမည်တော့လေထိရောက်စွာကင်တွယ်ဖြေရှင်းမှုမပြုကြတာတွေမလိုက်နာတာတွေလွတ်မြောက်နေတာတွေလည်းကျမတို့တွေ့ရှိနေရပါတယ် GVB အမှုများကိုတင်ပြတော့လဲပဲအချိန်နဲ့တပြေးညီအေးအေးယူဆောင်ရွက်မှုမရှိတာတွေနဲ့တချို့အဖွဲ့အစည်းတွေကဂျင်ဒါမူဝါဒကိုရေးဆွဲထားတော့လဲနိုင်ငံတကာဂျီနီဗာသဘောတူညီချက်လက်မှတ်ထိုးဖို့ကိုတော့ငင်းဆန်နေတာကိုတွေ့ရှိရပါတယ်ဒီလိုအချိန်အနည်းမှာဒေသမှာရှိနေကြတဲ့ feminist အဖွဲ့တွေဟာကျွန်းကန်တော်လှန်မှုနဲ့ရင်ဆိုင်အန်တုနိုင်စွမ်းရဲ့လမ်းပြတဖွဲ့ပေါ်ပေါက်လာပြီးတော့အစိုးရဝန်ဆောင်မှုတွေရပ်ဆိုင်သွားပေမဲ့ကိုယ်ပိုင်ဖူလုံမှုကို 100% ဆက်ပြီးတော့မှထိမ့်သိမ်းထားနိုင်ရပ်တည်နိုင်စွမ်းရှိခြင်းကိုပြနိုင်ခဲ့တာဟာလူမှုအတိုင်းဝိုင်းမှာအမျိုးသမီးခေါင်းဆောင်များရဲ့စီမံခန့်ခွဲနိုင်စွမ်းနဲ့ခေါင်းဆောင်မှုစွမ်းရည်ဆိုင်ရာကျွမ်းကျင်မှုတွေကိုဖွံ့ဖြိုးတိုးတက်အောင်လုံနိုင်စွမ်းရှိတယ်ဆိုတာကိုသက်သေပြနေပါတယ်တတိယပိုင်းအနေနဲ့ပူပေါင်းပါဝင်ခြင်းအကြောင်းကိုလည်းဝေမျှပေးခြင်းပါတယ်ဒီကာလမှာပုံမိုပြင်းထန်များပြားလာတဲ့စစ်တပ်ရဲ့အကြမ်းဖက်လုပ်ရများကြောင့်နေရွှန့်ခွာထွက်ပြေးနေရတဲ့အတွက် ငြိမ်းချမ်းရေးဖြစ်စဉ်မှာပူးပေါင်းပါဝင်ဖို့ကြီးမားတဲ့အသာအစီနဲ့ကြုံတွေ့လာရပါတယ်။သို့ပေမဲ့လည်းအမျိုးသမီးများရဲ့ရင်ဆိုင်အန်တုနိုင်စွမ်းကြောင့်အခရာကျတဲ့အခန်းကဏ္ဍများဥပမာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းရက်ရွာအတွက်စမ်းသပ်ရိက္ခာကူညီပံ့ပိုးမိဖွားချင်းဆိုင်ရာစေခံများကိုကူညီပံ့ပိုးပေးခြင်းနဲ့ရန်ပုံငွေများရှာဖွေပေးခြင်းရေဘေးမိဘေးကယ်ဆယ်ရေးအတွက်နေရာထိုင်ခင်းများကိုပြင်ဆင်ပေးခြင်းအစရှိတဲ့အရေးကြီးတဲ့အရာတွေကိုကူညီဆောင်ရွက်ပေးနိုင်တာ၊ကူညီပံ့ပိုးပေးနိုင်တာကိုလည်းတွေ့ရှိရပါတယ်။သို့တော်လည်းပဲရရလူထုအသွင်းမှာအမျိုးသမီးကောင်းဆောင်များကိုနှုတ်နဲ့ထိုးနဲ့တိုက်ခိုက်တာတွေ၊ချင်းချောက်တာတွေ၊လှောင်ပြောင်တာတွေ၊ထိန်းချုပ်ကန့်သတ်တာတွေအထူးသဖြင့်လုပ်ငန်းလှုပ်ဆောင်မှုရန်အတွက်ညဘက်တွင်မှာတွာလာမှုကန့်သတ်တာတွေအဆရှိတဲ့အကန့်အသတ်တွေအများကြီးရှိနေပါသေးတယ်။တချို့ဆိုရင်အသက်အန္တရာယ်အထိချင်းချောက်ခံနေကြရတာကိုလည်းကျမတို့တွေ့ရှိခဲ့ရပါတယ်။ဒါကြောင့်လက်ရှိကာလမှာအမျိုးသားအများအပြားဟာစစ်ထဲဝင်ပြီးတော့မှစစ်တိုက်နေရတယ်။အချို့ကအဒမစစ်မှုထမ်းဥပဒေကြောင့်ရှောင်ရှားနေရတဲ့ကာလမှာအမျိုးသမီးများဟာခေါင်းဆောင်မှုကဏ္ဍမှာပူးပေါင်းပါဝင်မှုအတွက်အခွင့်အလမ်းဖွင့်ပေးသလိုဖြစ်နေပေမဲ့လည်းအချက်ကပြောတဲ့အသားအစီတွေကြောင့်ပူးပေါင်းပါဝင်မှုအားကောင်းခိုင်မာလာအောင်ချိန်ဆမှုများမူဝါဒအရခိုင်မာတဲ့ပံ့ပိုးမှုများစွန့်ရည်ဖွံ့ဖြိုးမှုအတွက်လေ့ကျင့်ပြောထောင်ရေးအစီအစဉ်များပြုလုပ်ပေးဖို့လိုအပ်နေပါတယ်ဒီလိုအန္တရာယ်များတဲ့အခြေအနေအတွင်းမှာအမျိုးသမီးများရဲ့အသံနဲ့ဦးဆောင်မှုပူးပေါင်းပါဝင်မှုကိုစူးစမ်းထည့်သွင်းဖို့လိုအပ်ပါတယ်ဒါမှဒီလိုနေရာစွန့်ခွာထွက်ပြေးနေရတဲ့အမျိုးသမီးများရဲ့အမြင်ကိုအတိအမှတ်ပြုပေးရရောက်မှာဖြစ်ပါတယ်အမျိုးသမီးအဖွဲ့များအနည်းနဲ့လေကိုရက်ဖွဲ့ပြီးတော့မှလုပ်ငန်းများကိုပူပေါင်းလှုပ်ဆောင်သွားဖို့လိုအပ်ပါတယ်။ဒီသူတေသနာစာရမှာမြေပြင်နဲ့အဆင့်တိုင်းနေရာတိုင်းကနေလှုပ်ဆောင်နေကြတဲ့အောင်မြင်တဲ့လုပ်ငန်းတွေထဲကအချို့ကိုကျမတို့ဖော်ပြပေးထားပါတယ်။စားဆောင်များကိုလည်းလက်လန်းမီယာကနေရယူပြီးတော့မှဖတ်ပေးဖို့စီယုံလှုပ်ဆောင်ရေးလုပ်ငန်းတွေမှာအချက်အလက်များကိုရယူအသုံးပြုဖို့ရန်လဲတိုက်တွန်းခွန်အားပေးလိုပါတယ်။နောက်ဆုံးအနေနဲ့စာရန်ပါအကြံပြုချက်များကိုတင်ပြခြင်းပါတယ်။အကြံပြုတင်ပြချက်တွေကိုလည်းကျမအနေနဲ့အပိုင်း၄ပိုင်းခွဲပြီးတော့မှတင်ပြပေးခြင်းပါတယ်။အပိုင်း၁အနေနဲ့အလူရှင်ဒိုနာများအနေဖြင့်အမျိုးသမီးများရဲ့စွမ်းရည်မြင့်တင်ရေးနဲ့ဂျင်ဒါအကဲဆတ်မှုချင်းကပ်ပုံနီလာများကိုအားစိတ်ဆောင်ရွက်တဲ့အနေနဲ့အမျိုးသမီးများဥဆောင်တဲ့မြေပြင်လှုပ်ရှားမှုလုပ်ငန်းများအတွက်နှစ်ရှည်ရံပုံငွေတွေကိုထားရှိပေးဖို့ရန်အတွက်နဲ့အလိုက်တင့်ဖြေလျှော့မှုရှိတဲ့ရံပုံငွေရန်တရားစနစ်တွေကိုထားရှိပေးဖို့နောက်တော့ gender budgeting များထားရှိပြီးတော့မှအဲ့ဒီ budget တွေကိုအသုံးပြုနိုင်ဖို့ရန်အတွက်အကြံပြုတင်ပြခြင်းပါတယ်နှစ်အချက်အနေနဲ့ကတော့အရေးပေါ်ဘေးအန္တရာယ်ပြုစုဆောက်ရှောက်ခြင်းနဲ့အသက်ကယ်ခြင်းအတွက်ဒေသခံကျန်းမာရေးအာဏာပိုင်များနဲ့အမျိုးသမီးအဖွဲ့များနဲ့ပူးပေါင်းဆောင်ရွက်ခြင်း၊တင်နန်းများစီစဉ်ပေးခြင်းနဲ့တင်ရိုးတွေမှာရိုးရာယဉ်ကျေးမှုဆိုင်ရာအကဲဆတ်မှုရှိတဲ့နည်းလမ်းများကိုထည့်သွင်းခြင်းတွေပြုလုပ်ဖို့ရန်အတွက်လည်းအကြံပြုတင်ပြလိုပါတယ်။သုံးအချက်အနေနဲ့ကတော့ကျန်းမာရေးနဲ့ပတ်သက်ပြီးမွေးဖွားစဉ်နဲ့မွေးဖွားပြီးကာလပြုစုဆောက်ရှောက်မှုအတွေ့ဒေသခံကျန်းမာရေးအဆောက်အဦများစောင့်ပေးခြင်း၊အမျိုးသမီးကျန်းမာရေးလုပ်သားများခန့်အပ်ပေးခြင်း၊ရံမုံငွေရေရှည်တည်တံ့ရန်အတွက်တိုက်တွန်းပေးခြင်းမိုဘိုင်းမန်တနက်ကဲကဲသို့တော့ရွေးရှာတာဖွမ်းမီရဲ့စေခံများဖွင့်လှစ်ပေးနိုင်ဖို့ရန်အတွက်လည်းတိုက်တွန်းတင်ပြခြင်းပါတယ်။အပိုင်းနဲ့အနေနဲ့ကတော့ NUG နဲ့ Federal Unit ကိုအကြံပြုတင်ပြခြင်းပါတယ်။ Federal Unit တိုင်းမှာ Gender Sensitivity Peace Building Gender အကဲဆတ်မှုရှိတဲ့ငြိမ်းချမ်းရေးတည်ဆောက်ခြင်းကိုတည်ယဝင်ဖြစ်အောင်ဆောင်ရွက်ပေးဖို့ရန်အတွက်တိုက်တွန်းလိုပါတယ်။တေချာမှုရှိရန်အတွက် Federal Unit များရဲ့အုပ်ချုပ်မှုရန်တရားတွေမှာတာဝန်တရအနေနဲ့ဆောင်ရွက်သွားနိုင်ရန်အစိုးရအရာရှိများအတွက်ပြုလုပ်တဲ့သင်တန်းတွေမှာသင်ခန်းစာများမှာထည့်သွင်းခြင်းနဲ့ Gender Audit တိုးတက်မှုကိုစောင့်ကြည့်ခြင်းတို့ပြုလုပ်ပေးဖို့ရန်အတွက်အကြံပြုတင်ပြလိုပါတယ်။အပိုင်း၃အနေနဲ့ EU များကိုအကြံပြုခြင်းပါတယ်။ EU များအနေဖြင့်လည်းGVB ကြိုတင်တားဆီးရေးနဲ့ တုံ့ပြန်ဆောင်ရွက်ရေးရန်တရားများရေးဆွဲချမှတ်ပြီးငြိမ်းချမ်းရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့ကျန်းမာရေးအစီအစဉ်တွေမှာပေါင်းဆက်ထည့်သွင်းခြင်းပြုလုပ်ဖို့ရန်အတွက်အကြံပြုတိုက်တွန်းချင်ပါတယ်။နေ့အနေနဲ့ကတော့ထိန်းချုပ်နယ်မြေများမှာ GBV အမှုများကိုလွတ်မြောက်လာသူဗဟုပြုချီးကပ်ပုံနိလန်းနဲ့ကင်တွယ်ဖြည့်ရှင်းပေးခြင်းလွတ်မြောက်လာသူများအတွက်အဖက်ဖက်မှလုံခြုံမှုရှိတဲ့ခိုးလုံရန်အိမ် safe house ကွန်ရက်တစ်ခုတည်ဆောက်ပေးဖို့ရန်အတွက်အကြံပြုလိုပါတယ်။သုံးအချက်အနေနဲ့ကတော့တိုင်းရင်းသားလူနည်းစုများနဲ့အဖဲချင်းခံအုပ်စုများအပါအဝင်နောက်ခံဖြစ်တည်မှုအမျိုးမျိုးမှာရှိနေတဲ့အမျိုးသမီးခေါင်းဆောင်များအတွက်စုံလင်သောခေါင်းဆောင်မှု intersectional leadership အစီအစဉ်များကိုအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ရန်နဲ့ media platform ကိုအသုံးပြုပြီးတော့အမျိုးသမီးများရဲ့အသံကိုမြင့်တင်ပေးဖို့ရန်အတွက်လည်းအကြံပြုချင်ပါတယ်။အပိုင်းလေးအနေနဲ့ကတော့မြန်မာနိုင်ငံအမျိုးသမီးလှုပ်ရှားမှုများအဖွဲ့တွေကိုလည်းအကြံပြုတင်ပြလိုပါတယ်။မြန်မာနိုင်ငံအမျိုးသမီးလှုပ်ရှားမှုများအနေဖြင့်နိုင်ငံအစ်စ်နဲ့နိုင်ငံတကာအစ်စ်များမှာစီယုံလုံဆောင်မှုပလက်ဖောင်းများကိုဖန်တီးပြီးတော့လူငယ်များတိုင်းသားလူနည်းစုများ LGBTQI+ များနဲ့မတန်ဆွမ်းပုဂ္ဂိုလ်များအဆရှိတဲ့ကွဲပြားစုံလင်တဲ့ပါဝင်မှုတွေခိုင်မာလာအောင်ဆောင်ရွက်နိုင်ဖို့ရန်အတွက်အကြံပြုတင်ပြလိုပါတယ်။နှစ်အချက်အနေနဲ့ကတော့ WPS နဲ့ပတ်သက်ပြီးမြေပြင်လိုအပ်ချက်ကိုဦးစားပေးတဲ့အစီအစဉ်တွေကိုရေးဆွဲပြီးတော့နိုင်ငံတကာဂတိကဝေးကိုလိုက်နာဖို့မူဝါဒဆိုင်ရာတိုးတက်ပြောင်းလဲမှုဖြစ်လာအောင်စီယုံလုံဆောင်မှုတွေပြုလုပ်ဖို့ရန်အတွက်အကြံပြုတင်ပြလိုပါတယ်။သုံးအချက်အနေနဲ့ကတော့အမျိုးသမီးအဖွဲ့များစွမ်းရည်မြင့်တင်ရေးရန်ပုံငွေထောက်ပံ့ခြင်းနဲ့ကိုယ့်ရဲ့များပုံမှုခိုင်မာလာအောင်နှီးနှိုးဖလှယ်ပွဲများစီစဉ်ပံ့ပိုးပေးဖို့အကြံပြုတင်ပြလိုပါတယ်။လေးချက်အနေနဲ့ကတော့ငင်းငန်းရင်းမြင့်တင်ရေးအတွက်ဘုံရင်မှန်းချက်များချမှတ်နိုင်ရန်တွေ့ဆုံဆွေးနွေးပွဲများကျင်းပပြီးအမျိုးသမီးများကအခရာကျသောအခမ်းကဏ္ဍမှာပါဝင်မှုရရှိစေရန်အခိုင်အမာဆောင်ရွက်ဖို့ရန်အတွက်အကြံပြုတင်ပြလိုပါတယ်။ဤကုန်းချုပ်အနေနဲ့မြန်မာတနိုင်ငံလုံးအတိုင်းအတာအနေနဲ့အကြံဖက်ပဋိပက္ခကာလအတွင်းမှာရှိနေတဲ့အတွက်3B1 အကောင့်အထည်ဖော်ဖို့ရန်အတားအဆီးအလွန်ကြီးမားစွာရှိနေတော်လဲပဲအမျိုးသမီးခေါင်းဆောင်များနဲ့မြေပြင်ကွင်ရက်များရဲ့အောင်မြင်မှုလုပ်ငန်းများနဲ့ MWPS ရဲ့အောင်မြင်မှုလုပ်ငန်းတစ်ခုအနေနဲ့ဒီကာလအတွင်းမှာ NUCC ရဲ့ WPS မူပေါင်းရေးဆွဲနိုင်မှုစတဲ့အခြေအနေများဟာ 3B1 ရဲ့ခိုင်မာတဲ့အောင်မြင်မှုကိုထင်ဟဖော်ပြနေပါတယ်စစ်ပွဲဆောင်အတွင်းမှာပဋိပက္ခရဲ့ပြည်နာမှုကိုခံစားနေရခြင်းအလူရှင်များဘက်ကနေလေဂျန်ဒါအခြေပြုလူသားချင်းစာနာမှုမျက်နှာစာမှာရန်ပုံငွေနဲ့ပံ့ပိုးမှုများကိုပြန်လည်ရုပ်သိမ်းခြင်းများရှိခဲ့တော်လဲပဲ WPS မူပေါင်းကိုမြေပြင်ပကတိအခြေအနေများနဲ့ကိုက်ညီမှုရှိအောင်အကောင့်အထည်ဖော်ဆောင်ရွက်ခြင်းသည်အရေးစွန့်ပြီးတော့မှလုပ်နေရတဲ့အရာတစ်ခုဖြစ်တော်လဲပဲမြန်မာနိုင်ငံရဲ့အနာဂတ်အတွက်ဒါဟာကြိုတင်ပြင်ဆင်ရန်မဖြစ်မနေလုပ်ရမယ့်လုပ်ငန်းတစ်ခုဖြစ်တယ်ဆိုတာကိုပြောပြရင်းနဲ့ဒီကုန်းချုပ်ပြောပါတယ်ကျေးဇူးတင်ပါတယ်